မြက်ခမ်းစားယောဂကူးစက်ပြန့်ပွားမှုကိုမြန်မာနိုင်ငံမှာအောင်မြင်စွာထိန်းချုပ်ထားနိုင်ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကအတိအမှတ်ပြုကြေညာလိုက်ပါတယ်။ဘက်တီးရီးယားပိုးကြောင့်ဒီယောဂဖြစ်ပွားရပြီးကူးစက်တတ်ပါတယ်။မြန်မာနိုင်ငံဟာမြက်ခမ်းစားယောဂတက်ဖြတ်ရေးမှာရေသံရရှိမှုနဲ့ကောင်းမွန်သန့်ရှင်းတဲ့ကျန်းမာရေးအခြေခံစောင့်ရှောက်မှုမျက်စိစောင့်ရှောက်ကုသမှုဆိုင်ရာအားကောင်းတဲ့စနစ်အစရှိတဲ့နီလန်းပေါင်းစုံနဲ့ချင်းကပ်ဖြည့်ရှင်းခဲ့တာကြောင့်အနာဂတ်မှာလူတိုင်းမြက်ခမ်းစက်ယောဂကင်းစင်တဲ့အနေအထားကိုရောက်ရှိနေပြီလို့ WHO အဖွဲ့အရှိတောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဖူနမ်စင်းကပြောပါတယ်အရှိတောင်အာရှဒေသတွေကမြန်မာနဲ့နီပေါ်နိုင်ငံတွေအပြင်ကမ္ဘာအခြား၁၂နိုင်ငံမှာလည်းမြက်ခမ်းစက်ယောဂကိုအောင်မြင်စွာအဆုံးသတ်နိုင်ခဲ့တာပါမြက်ခမ်းစက်ယောဂဟာကာကွယ်ကုသနိုင်ပေမဲ့ပေါ်စပြီးအချိန်မီမကုသခဲ့ရင်မျက်စိကွယ်သွားတဲ့အထိဖြစ်တတ်ပြီးမျက်စိပြန်မြင်အောင်ကုသလို့မရတဲ့ယောဂမျိုးလည်းဖြစ်ပါတယ်နိုင်ငံပေါင်း44နိုင်ငံဟာမြက်ခမ်းစက်ယောဂကိုရင်ဆိုင်ဖြည့်ရှင်းနေရပြီးဒီယောဂကြောင့်ကမ္ဘာလူဦးရေ 1.9 သန်းမျက်စိကွယ်သွားရပါတယ်။2005ခုနှစ်စီးရင်အရမြန်မာနိုင်ငံမှာမြက်ခမ်းစက်ယောဂကူးစက်ထားသူတွေရဲ့400ခန့်လုံးဟာမျက်စိကွယ်နေကြပါတယ်။2018အရောက်မှာတော့ဒီယောဂကူးစက်မှုဟာလူမှုကျန်းမာရေးပြဿနာအဆင့်မှာမရှိတော့ဘဲ 3.38 ရာခိုင်နှုန်းအထိကျဆင်းသွားခဲ့ရပါတယ်ခင်ဗျာ။